America in Burmese.
Mingla ba shin. VOA American တန်ရဲ့2019ခုနှစ်နိုဝင်ဘာလ9ရက်ကြာသပတေးနေ့ညနေစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ9ဒိုမီတာ18 19 25တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်ကျွန်မခွာညိုပါရှင်အခုညနေခင်းစီစဉ်တွေတာဝန်ယူပါမယ
်ကျွန်တော်အောင်လင်းဟူပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ American သမ္မတ Donald Trump ပေါ်အရေးယူနိုင်မယ့်စုံစမ်းမှုတွေကိုရှေ့သတင်းဘက်ကဆက်လို့အများပြည်သူရှင်းမောက်ကြားနာသွားမယ့်အကြောင်းအောက်လွတ်တော်ထောက်လှမ်ရေးကော်မတီဥက္ကဋ္ဌကကြေညာလိုက်ပါတယ် Iran နိုင်ငံက Foreign Nuclear ဆက်ရုံမှာ Union သက်ဆင်မှုတွေပြန်လည်ဆက်တင်နေပြီဖြစ်တဲ့အကြောင်း Iran နုမြူဆိုင်းအေဂျင်စီကကြေညာလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြေညာပေးသွားမှာပါ
အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ကယားပြည်နယ်လွိုက်ကော်မြို့မှာဗိုလ်ချုပ်ကျေးရွာကိစ္စနဲ့ကရင်လူငယ်6ဦးကိုထောင်ဒဏ်ချမှတ်လိုက်တာနဲ့ပတ်သက်လို့
ကိုစားဆက်ဆိုတဲ့တရားလူဆိုနဲ့ပြည်နယ်ဆိုရရဲ့လက်ထောက်ယူဆိုင်မှုဖြစ်တဲ့ရဲမဟုတ်တဲ့တပ်တွေအလုံးကဒီဆိုရရုံမှာလုံးလုံးနေတယ်
တရားမျှတမှုရှိမရှိဆိုတာထောင်ဒဏ်ချခံရသူလူငယ်6ဦးရဲ့ရှေ့နေပြောပြချက်နဲ့အတူထုတ်လွှင့်ပေးသွားမှာပါအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်ဖွဲ့နဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်၄ဖွဲ့တို့လာမဲ့သတင်းပတ်တွင်တွေ့ဆုံဆွေးနွေးဖို့ညှိနှိုင်းနေတဲ့အခြေအနေနဲ့တူနိုင်ငံတကာသတင်းလွှာမှာတော့အမေရိကန်ရဲ့2020ရွေးကောက်ပွဲမှာအတိုက်ခံဒီမိုကရက်တစ်အနိုင်ရနိုင်ခြေရှိသလားဆိုတာကိုလည်းသိကြရမှာပါရှင်။အခုရင်ဆုံးတော့ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးပါမယ်ရှင
်။2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာပြန်ပြက်ဖြစ်လာနိုင်ခြေရှိတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့ပတ်သက်လို့စုံစမ်းမှုယူကရိန်းကိုဖိအားပေးခဲ့တဲ့သမ္မတဒေါ်နယ်ထရန့်ရဲ့ဂျိုးဘိုင်မှုတွေအတွက်အရေးယူနိုင်မဲ့စုံစမ်းမှုတွေကိုရှေ့သတင်းဘက်ကဆက်လို့အများပြည်သူရှေ့မှောက်မှာကြားနာသွားမယ့်အကြောင်းအောက်လွှတ်တော်ထောက်လှမ်ရေးကော်မတီဥက္ကဋ္ဌကကြေညာလိုက်ပါတယ်။သတင်းပတ်တော်ကြားလွှတ်တော်မှာတကပိတ်စုံစမ်းခဲ့ပြီးတဲ့နောက်သမ္မတပေါ်အမေရိကန်လူထုကဆုံးဖြတ်ခွင့်ရတော့မှာဖြစ်တဲ့အကြောင်းမနေ့ကပဲထောက်လှမ်ရေးကော်မတီဥက္ကဋ္ဌအဒမ်ရှစ်ကပြောဆိုလိုက်တာပါ။ရှင်းနေသမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီကိုစားပြုရှင်ပြိုင်နိုင်မှုကြိုးပမ်းနေသူတွေနဲ့ရှေ့တန်းရောက်နေတဲ့ဒုသမ္မတဘိုင်ဒန်နဲ့ပတ်သက်လို့မကောင်းတဲ့နေရဖို့ယူကရိန်းနိုင်ငံအကူအညီရအောင်ကြိုးပမ်းခဲ့တဲ့လောရရနဲ့ပတ်သက်လို့မငင်းနိုင်တဲ့အချက်လက်တွေရှိနေတဲ့အကြောင်းလည်းပြောဆိုထားပါတယ်။အလို့တော်ထောက်လှမ်ရေးကော်မတီမှာရှစ်သတင်းပတ်ဗိုလ်ထုနေကြရင်ယူကရိန်းနိုင်ငံဆိုင်ရာထိတ်တန့်သံတမန်ဘေတီလာဒုတိယတောင်းနိုင်ငံခြားရေးဝန်ကြီးဂျော့ချ်ကန်တို့ကိုအများပြည်သူရှေ့မှောက်ကျန်းနာစစ်ဆေးသွားမှာဖြစ်တဲ့အကြောင်းလည်းလွတ်တော်ရေးရကော်မတီဥက္ကဋ္ဌကပြောဆိုခဲ့တာပါ။သမ္မတထရန့်ရဲ့ Republican Party ကလွတ်တော်အမတ်တွေကတော့သမ္မတပေါ်အရေးယူနိုင်ရေးလုပ်ငန်းစဉ်မှာဒန်းညူညီမြအခွင့်အရေးမရခဲ့ကြသလိုဒီမိုကရက်ကိုယ်စားအများစုရဲ့လုပ်ပုံကိုင်မုံတွေဟာလျှို့ဝှက်လွန်းနေဆိုပြီးဝေဖန်ထားကြပါတယ်။ဒီမိုကရက်တစ်ဖက်ကတော့စုံစမ်းမှုမှာထွက်ဆိုခဲ့ကြတဲ့တပ်တွေကို Republican လွတ်တော်အမတ်တွေနဲ့ဝန်ထမ်းတွေမိခွန်းတွေကိုဒန်းညူညီမြမင်းမြန်ွင့်ပြုခဲ့တဲ့အကြောင်းပြောဆိုထားကြတာပါ။အောက်လွတ်တော်မှာလူနည်းစု Republican ခေါင်းဆောင် Kevin McCarthy ကတော့သတင်းပတ်နဲ့ချီလျှို့ဝှက်ကြမ်းတာပြီးတော့မှအခုလိုအများပြည်သူရှေ့ကြားနာဖို့ဒီမိုကရက်တစ်ဘက်ကကြေညာခဲ့တာဖြစ်တဲ့အကြောင်း Twitter လူမှုကွန်ရက်ကနေဝေဖန်ပြောဆိုခဲ့ပါတယ်
။ American သမ္မတ Donald Trump နဲ့ Ukraine သမ္မတ Volodymyr Zelensky တို့ဇူလိုင်လတုန်းကဖုန်းဆက်သွယ်ပြောကြားမှုအတွင်းဥပဒေချိုးဖောက်တဲ့လောက်ရတစုံတရာမကျူးလွန်ခဲ့ဘူးလို့ရှေ့နေချုပ် William Barr ကိုသတင်းစာရှင်းလင်းပွဲလုပ်ပြီးသူရှင်းမခိုင်းခဲ့ပါဘူးလို့သမ္မတ Trump ကဗုဒ္ဓဟူးနေ့ကညင်းဆိုခဲ့ပါတယ်။ Democrat Party ကနေသမ္မတလောင်းအဖြစ်ရွေးကောက်ပွဲဝင်ဖို့ကြိုးစားနေသူ Joe Biden နဲ့တားဖြစ်သူတို့ကိုစုံစမ်းပေးဖို့ Ukraine သမ္မတကိုတိုက်တွန်းခဲ့တဲ့ဖုန်းဆက်သွယ်ပြောကြားမှုစာသားမှတ်တမ်းအကြမ်းကိုအင်မြူရကထုတ်ပြန်တဲ့တစ်ချိန်တည်းလောက်မှာပဲရှေ့နေချုပ်ကိုသမ္မတကသတင်းစာရှင်းလင်းပွဲလုပ်ဖို့တောင်းဆိုခဲ့ပေမဲ့ရှေ့နေချုပ် William Barr ကညှဉ်းဆန်ခဲ့တယ်လို့ Washington Post သတင်းစာကြီးထဲမှာဖော်ပြခဲ့ပါတယ်သတင်းစာရှင်းလင်းပွဲမလုပ်ခဲ့ပေမဲ့ဒီဖုန်းဆက်သွယ်ပြောကြားမှုအတွင်းနိုင်ငံရေးပါတီတွေမဲဆွယ်စည်းရုံးရေးရန်မုံငွေဥပဒေတွေကိုတစုံတရာချိုးဖောက်ခြင်းမရှိကြောင်းနဲ့ဒီကိစ္စနောက်ထပ်စုံစမ်းအရေးယူဖို့မလိုဘူးလို့ထိအားရေးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့သမ္မတထရမ့်ရဲ့အကြံပေးတွေနဲ့ဒီအကြောင်းသိရှိသူတွေရဲ့အပြောကိုအခြေခံပြီးတော့ Washington Post သတင်းစာထဲမှာဖော်ပြထားတာမှာတော့ရှေ့နေချုပ်ပါသတင်းစာရှင်းလင်းပွဲလုပ်ရင်ကောင်းမယ်လို့သမ္မတထရမ့်ကအခုသတင်းပတ်တွေအတွင်ပြောကြားခဲ့တယ်လို့ရေးထားပါတယ်။ဒီသတင်းဟာလုံးဝမှန်ကန်တဲ့သတင်းမဟုတ်ဘဲအမည်မဖော်သူတွေကိုအခြေခံပြီးရေးတဲ့နောက်ထပ်သတင်းအလိမ်အညာဖြစ်တယ်လို့သမ္မတထရမ့်က Twitter ပေါ်မှာဗုဒ္ဓဟူးနေ့ကရေးသားခဲ့ပါတယ်။ဒီသတင်းအပေါ်တရားရေးဌာနကတော့တစုံတရာပြောကြားခြင်းမရှိသေးပါဘူး။အမေရိကန်နဲ့ယူကရိန်းသမ္မတတို့ဇူလိုင်25ရက်နေ့ကဖုန်းပြောခဲ့တဲ့အကြောင်းတွေကိုသိရှိစိုးရိမ်သူကထောက်လှမ်းရေးစုံစမ်းရေးမှုချုပ်ကိုတိုင်ကြားခဲ့တဲ့သတင်းပေါက်ကြားရာကနေသမ္မတကိုတရားစွဲအရေးယူနိုင်ဖို့လွှတ်တော်ဒီမိုကရက်အမတ်တွေစုံစမ်းမှုစတင်ခဲ့တာဖြစ်ပါတယ်
။တူရကီနိုင်ငံကိုအမေရိကန်ကစစ်မြေကျက်တက်လျင်နဲ့ရောင်းချမဲ့အစီအစဉ်ဆိုင်းငံ့ထားတာကိုယုံသိမ့်မပေးရင်ရုရှားနဲ့ဆက်ဆံရေးတိုးမြင့်သွားမယ့်အကြောင်းတူရကီသမ္မတရီချစ်တိုင်ရဲ့အာရုံကချင်းချောက်လိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရှေ့သတင်းပတ်ထည်တွေ့ဆုံမှုရှိနေကြမှာပဲတူရကီသမ္မတကသတိပေးပြောဆိုလိုက်တာပါ။ရုရှားလို့ SU-35 အမျိုးအစားတိုက်လျင်တွေဝယ်ဖို့လဲတူရကီနိုင်ငံကစီစဉ်ထားပါတယ်။ရုရှားလို့ S-400 အမျိုးအစားမစ်ဆိုင်းဒိုးစ်နဲ့ဝယ်ယူထားတဲ့တူရကီနိုင်ငံပေါ်အနောက်မဟာမိတ်နိုင်ငံတွေကစိုးရိမ်တဲ့သဘောထားတွေလည်းထွက်ပေါ်နေတာပါ။S-400 မစ်ဆိုင်းဒိုးစနစ်ဝယ်ယူရမှာဘသူခွင့်ပြုချက်မှမတောင်းခဲ့ဘူးလို့ SU-35 ရုရှားတိုက်လေယာဉ်တွေကိုဝယ်မယ်ဆိုရင်လည်းကိုယ်ပိုင်ဆုံးဖြတ်ချက်နဲ့သာဝယ်ယူမှာဖြစ်တဲ့အကြောင်းတူရကီသမ္မတကဒီသတင်းပတ်ထဲမှာပဲပြောဆိုထားတာလည်းဖြစ်ပါတယ်။ရုရှားတိုက်လေယာဉ်တွေဝယ်သင့်မသင့်ဆုံးဖြတ်ဖို့ဟာအမေရိကန်ဘက်မှမူတည်ကြောင်းလည်းပြောဆိုခဲ့ပါတယ်။အမေရိကန်လို့ F-35 ဂျက်တက်လေယာဉ်တွေတူရကီနိုင်ငံကိုရောင်းချမဲ့အစီအစဉ်ဆိုင်းငံ့ထားတာကိုပဲဖြစ်ဖို့လဲတူရကီသမ္မတကအမေရိကန်သမ္မတကိုတိုက်တွန်းထားပါတယ်။ရုရှားလို့ S-400 မစ်ဆိုင်းဒိုးစနစ်ဟာမြောက်အတ္တန်တီစာချုပ်ဖွဲ့ NATO မဟာမိတ်ဖွဲ့ရဲ့ကာကွယ်ရေးစနစ်အထူးသဖြင့်ကတော့အမေရိကန်လို့ F-35 ဂျက်တက်လေယာဉ်ရဲ့ကိုရောင်ဖြောင်းနိုင်စွမ်းနည်းပညာကိုထိခိုက်နိုင်တယ်ဆိုပြီးတိုက်လေယာဉ်တွေရောင်းမဲ့အစီအစဉ်ကိုအမေရိကန်ကဆိုင်းငံ့ထားတာပါ။တူရကီသမ္မတကတော့ F-35 တိုက်လေယာဉ်တွေရောင်းချမဲ့အစီအစဉ်နဲ့ပတ်သက်လို့မဖြစ်ရှင်းနိုင်ရင်လိုအပ်တယ်လို့ဆက်လက်ဆောင်ရွက်သွားမယ်ဆိုပြီးသတိပေးထားပါတယ်။တူရကီသမ္မတကတော့အောက်ကလာတဲ့မော်စကိုမြို့တော်မှာပြသခဲ့တဲ့လေကြောင်းပြပွဲမှာ SU-35 ရုရှားတိုက်လေယာဉ်တွေကိုရုရှားသမ္မတဗလာဒီမီယာကိုရိုင်ကအခင်ပြသခဲ့တာလည်းဖြစ်ပါတယ်
။အီရန်နိုင်ငံကဖော်ဒိုနျူကလ িয়ার ဆက်ရုံမှာယူရေနီယံတန်းစင်မှုတွေပြန်လည်လှုပ်ဆောင်နေပြီလို့အီရန်အနုမြူစွမ်းအင်အေဂျင်စီကဒီကနေ့ပြောကြားကြေညာလိုက်ပါတယ်။အီရန်နဲ့နိုင်ငံတကာကြား2015ခုနှစ်ကရရှိထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ထဲမှာဖော်ဒိုနျူကလ িয়ার ဆက်ရုံမှာယူရေနီယံတန်းစင်တာနဲ့တန်းစင်မှုနဲ့ဆက်ဆက်တဲ့လုပ်ရက်တွေမလုပ်ဖို့တားမြစ်ထားတာဖြစ်ပါတယ်။ကုလသမဂ္ဂနုမြူစွမ်းအင်အေဂျင်စီ IAEA တာဝန်ရှိသူတယောက်ရှိမှဗုဒ္ဓဟူးနေ့တုန်းကတန်းစင်မှုတွေကိုပြန်လည်စတင်ခဲ့တယ်လို့အီရန်နုမြူစွမ်းအင်အေဂျင်စီကပြောကြားခဲ့ပါတယ်။ဖော်ဒိုဆက်ရုံမှာယူရေနီယံတွေတန်းစင်တဲ့အဆင့်ကို 4.5 ရာခိုင်နှုန်းအထိဖြစ်အောင်တန်းစင်သွားမယ်လို့ဆိုပါတယ်။ဒီအဆင့်ဟာအီရန်နျူကလ িয়ার သဘောတူစာချုပ်မှာခွင့်ပြုထားတဲ့တန်းစင်အဆင့်ထက်နည်းနည်းပိုများပါတယ်။ဒါပေမဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်ဖို့လိုတဲ့အဆင့်ထက်တော့အများကြီးနည်းပါတယ်။စာချုပ်ထဲကနေနှုတ်ထွက်ခဲ့တဲ့အမေရိကန်ကအီရန်ရေနံတင်ပို့မှုအပါအဝင်အီရန်စီးပွားရေးထိတ်ကြိုက်အောင်ပိတ်ဆို့ဒဏ်ခတ်မှုတွေလုပ်နေတာတက်တာအောင်လို့တခြားစာချုပ်ပါနိုင်ငံတွေကကူညီလုံးမပေးဘူးလို့ဆိုပြီးစာချုပ်ပါအချက်တွေကိုအီရန်ကချိုးဖောက်နေတာဖြစ်ပါတယ်။အခုလိုစာချုပ်အရတားမြစ်ထားတဲ့ဆက်ယုံမှာတန်းစင်မှုတွေပြန်လည်လုပ်နေတဲ့အပြင်အစောပိုင်းကအီရန်မှာပိုင်ဆိုင်ခွင့်ပြုထားတဲ့ယူရေနီယံပမာဏကိုတိုးမြှင့်ခဲ့တယ်လို့ယူရေနီယံတန်းစင်အဆင့်ကိုလည်းမြှင့်တင်ခဲ့ပါတယ်။အခုလိုအီရန်ရဲ့ဆောင်ရွက်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီ IAEA ဘုတ်အဖွဲ့ဝင်တွေဩစတြီးယားနိုင်ငံဗီယက်နာမ်မြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။
View American အတန်းညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေပြီးတော့ညနေ9နာရီအထိလိုက်တိုမီတာ70 kHz 1683ညလိုက်တိုမီတာ19 kHz 1563ညလိုက်တိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American အတန်းမြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာဆွေးနွေးညှိနှိုင်းမှုတွေမှာတိုးတက်မှုတွေရလာတဲ့အမျှအပြန်လည်သွင်းကုန်ကိုတိုးမြှင့်ထားတာတွေကိုပဲဖြစ်ဖို့နှစ်ဖက်သဘောတူထားတဲ့အကြောင်းတရုတ်ကုသရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ဆွေးနွေးမှုတွေမှာတိုးတက်မှုတွေရရှိလာတဲ့အပေါ်မူတည်ပြီးသွင်းကုန်ကိုတိုးမြှင့်ထားတာတွေကိုတဖြည်းဖြည်းဖယ်ရှားသွားဖို့နှစ်ဖက်ကိုယ်စားလှယ်သဘောတူတာဖြစ်တဲ့အကြောင်းတရုတ်ကုသရေးဝန်ကြီးဌာနပြောဝင်ရကောင်ဖန်းကဒီနေ့ပဲပြောလိုက်တာပါ။ပထမဆုံးသဘောတူညီချက်ရတဲ့နောက်တစ်ပြိုင်နက်တည်းလက်လက်လောတိုးမြင့်ချထားတဲ့သွင်းကုန်ကုန်တွေကိုဖယ်ရှားဖို့စီစဉ်ထားတဲ့အကြောင်းသတင်းတော်တွေကိုပြောခဲ့တာဖြစ်ပါတယ်။ဒီပညာလွှဲပြောင်းမှုတွေကုန်သွယ်ရေးဆိုင်ရာမူဝါဒတွေနဲ့ပတ်သက်လို့အငင်းပွားနေတာတွေတစ်နှစ်ကျော်လောက်ကြာလာချိန်မှာပဲဆွေးနွေးညှိနှိုင်းမှုတွေပြန်ဆောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီချင်းဖင်တို့ပြီးခဲ့တဲ့လတဲ့သဘောတူခဲ့ကြပြီးအပြန်အလှန်အခွင့်အရေးတိုးမြင့်ကောက်ခံတာတွေကိုလည်းရပ်ထားကြတာပါ။နိုင်ငံခြားဒေါ်လာသန်းပေါင်းထောင်ချီတန်ဖိုးရှိတဲ့ကုန်ပစ္စည်းတွေကိုအခွင့်အရေးတိုးမြင့်ကောက်ခံထားပြီးတရုတ်နိုင်ငံကသဘောတူညီချက်ရဖို့ကြိုးပမ်းရမှာတိုးမြင့်ကောက်ခံထားတဲ့အခွင့်အရေးကိုပဲ့ပြတ်နိုင်မှုလဲကြိုးပမ်းနေတာပါ။အမေရိကန်ကုသရေးဝန်ကြီးဝယ်ဘာရော့စ်ကတော့ပထမအဆင့်သဘောတူညီချက်ဟာရေဝီယာသဘောမျိုးသာဖြစ်ပြီးဘက်ပီဆက်သဘောတန့်ငွေရေးတင်ပို့မှုတွေနဲ့ပတ်သက်တာတွေပါဝင်မှာဖြစ်တဲ့အကြောင်းဒီသတင်းပတ်ထဲမှာပဲပြောဆိုထားပါတယ်။နောက်ပိုင်းညှိနှိုင်းမှုတွေကြမှာသာပုံမှန်နဲ့တဲ့ကုန်သွယ်ရေးကိစ္စတွေပါဝင်မှာဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်။ပထမအဆင့်ဆွေးနွေးမှုတွေမှာသွင်းကုန်ကိုရှင်းချရေး ပါဝင်နိုင်ခြင်းရှိမရှိဆိုတာကိုတော့အားရှောက်ခီးသွားနေတဲ့ကုန်သွယ်ဝန်ကြီး Ross ကဘာမှပြောမထားပါဘူး
။ဆွဲလှယ်တဲ့ Fentanyl ဆေးဝါးတွေအမေရိကန်ပြည်ထောင်စုကိုပေါင်ခိုကူးသူ၉ယောက်ကိုတရုတ်နိုင်ငံတရားရုံးကဒီကနေ့ပြစ်ဒဏ်တွေချမှတ်ခဲ့ပါတယ်။အမေရိကန်အမိမြေလုံခြုံရေးဌာနရဲ့2018ခုနှစ်မှာသတင်းပေးမှုအရစုံစမ်းခဲ့ပြီးတရုတ်နိုင်ငံမြောက်ပိုင်းရှင်တိုင်းမြို့မှာအခြေဆိုင်တဲ့မူရင်ကိုင်းတစ်ခုကိုတရုတ်ရဲတပ်ဖွဲ့ကဖြိုခွဲခဲ့တာဖြစ်ပါတယ်။ပြစ်ဒဏ်တွေထဲမှာတယောက်ကိုဆိုင်းငံ့သေးတန်းချခဲ့တယ်လို့နှစ်ယောက်ကိုထောင်ဒဏ်တသက်ချခဲ့ပါတယ်။ကျန်6ယောက်ကိုတော့ဒီလောက်မကြီးလေးတဲ့ပြစ်ဒဏ်တွေချခဲ့ပါတယ်။မူရင်စေးမှောက်ခိုကူးမှုနဲ့ပတ်သက်ပြီးအမေရိကန်နဲ့တရုတ်တာဝန်ရှိသူတွေပထမဆုံးပူးပေါင်းစုံစမ်းခဲ့တာဖြစ်တယ်လို့တရုတ်နိုင်ငံမူရင်စေးဝါထိန်းချုပ်ရေးကော်မရှင်အကြီးတန်းတာဝန်ရှိသူဟူဟိုင်ဘင်ကသတင်းတောက်တွေကိုပြောပါတယ်။အခုအပြစ်ပေးခံရသူတွေဟာဖန်တနောအပါအဝင်ဘိန်းတဲ့မူရည်ဆေးပွားကိုအခြေခံတဲ့အကိုက်ခဲပျောက်ဆေးတွေကိုအ мян ချောဖို့လုပ်ငန်းနဲ့အမေရိကန်ကိုတင်ပို့ခဲ့ကြတာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်ပွဲဖြစ်ပွားနေချိန်မှာမူရည်ဆေးနှိမ်နင်းရေးကိုအတူပူးပေါင်းဆောင်ရွက်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့တရုတ်တာဝန်ရှိသူယူဟိုင်ဘင်းကတော့ဒီကိစ္စနှစ်ခုကတသက်စီလို့ပြောကြပါတယ်။ဖန်တနောဆေးပွားမှောင်ခိုကူးတဲ့နောက်ထပ်အမှုနှစ်ခုကိုလည်းဆက်လက်စုံစမ်းနေတယ်လို့သူကပြောပါတယ်။ဘိန်းတဲ့မူရည်ဆေးပွားတွေကိုအခြေခံတဲ့ဖန်တနောလို့အော်ပီရိုက်အကိုက်ခဲပျောက်ဆွဲတွေကြောင့်အမေရိကန်ပြည်ထောင်စုတဝန်ဆေးဆွဲတဲ့ပြဿနာကြီးကိုရင်ဆိုင်နေရတာဖြစ်ပါတယ်။အမေရိကန်ယောဂကာကွယ်ထိန်းချုပ်ရေးဌာနရဲ့ကိန်းဂဏန်းတွေအရ2018ခုနှစ်အတွင်းအော်ပီရိုက်ကြောင့်ဆေးလွန်သေဆုံးသူ3000နီးပါးရှိခဲ့ပြီးအများစုကဖန်တနောနဲ့ဆက်ဆက်မှုရဲ့ဆေးဝါးတွေကြောင့်ဖြစ်ပါတယ်
။ Twitter Internet လူမှုခွင့်ရဲ့အသုံးပြုသူတွေချို့ရဲ့ကိုယ်ရေးချက်လက်တွေကို Saudi Arabia နိုင်ငံအတွက်ခိုးယူပေးမှုနဲ့ကုမ္ပဏီဝန်ထမ်းအောင်နှစ်ယောက်ကိုအမေရိကန်တရားရေးဌာနကတရားစွဲလိုက်ပါတယ်။အလီအယ်ဇာဘရာနဲ့အာခမက်အဘူအမနိုဟာဝန်ထမ်းဖြစ်အလုပ်လုပ်ခဲ့တဲ့အချိန်တွင်တွတ်တာအသုံးပြုသူတို့ရဲ့ကိုယ်ရေးချက်လက်တွေကိုရယူခဲ့တဲ့ကြောင်းဆန်ဖရန်စစ္စကိုတရားရုံးကသူတို့ကိုမှုဖွင့်လိုက်တာပါအမေရိကန်နိုင်ငံသားတယောက်ဖြစ်တဲ့အဘူအမနိုကိုတော့အင်္ဂါနေ့တုန်းကပဲဖမ်းဆီးလိုက်ပြီးဆော်ရီနိုင်ငံသားဖြစ်တဲ့အယ်ဇာဘရာကိုတော့မမိသေးပါဘူးအဘူအမနိုဟာဆော်ရီဆရန်အတူတွေလုပ်ပြီးအမေရိကန်ပြည်သူစုံစမ်းစစ်ဆေးပြီးလို့ FBI ရရှိတွေကိုလိန်ညာခဲ့တယ်လို့လည်းအစိုးရရှင်တွေကပြောဆိုထားပါတယ်အဲဇာဘရာကတော့2015ခုနှစ်အတွင်း Twitter အသုံးပြုသူ 6,000 ကျော်ရဲ့ကိုယ်ရေးချက်လက်တွေကိုခိုးယူမှုနဲ့ဆွဆွဲထားပြီးသူရယူခဲ့တဲ့ချက်လက်တွေရဲ့မှာ Sorry ထောက်လှမ်းရေးကခန္ဓာကိုယ်ကိုပန်းပန်းဖြတ်ပြီးရေးရဆက်ဆက်တက်ပြတ်တာခံခဲ့ရတဲ့ Washington Post သတင်းစာတရင်တော့ဂျမဲခချုပ်ကြီးရဲ့မိတ်ဆွေ Sorry နိုင်ငံသားတယောက်ရဲ့ကိုယ်ရေးချက်လက်တွေပါဝင်ကြောင်းလည်းပြောဆိုထားပါတယ်
ပြင်သစ်နိုင်ငံ Paris မြို့ကနေကမ္ဘောဒီးယားနိုင်ငံကိုပြန်မဲ့ကမ္ဘောဒီးယားအတိုက်ခံခေါင်းဆောင် Sam Rainsy ကိုParis လေစိတ်မှာလေရင်ပေါ်တက်ခွင့်မပြုခဲ့ပါဘူးလေစိတ်ချက်ကင်ကြမှာလေရင်စည်းခွင့်မရတာကိုသူသိရတဲ့အတွက်အင်ပတန်အံ့ဩရတယ်လို့ဆမ်ရန်စီကသတင်းတောက်တွေကိုပြောပါတယ်ပြည်ပမှာခိုလုံနေကြတဲ့တိုက်ခန့်ခေါင်းဆောင်တွေအစိုးရကိုအာဏာသိမ်းဖြုတ်မချနိုင်အောင်လို့ကမ္ဘောဒီးယားပြန်မလာနိုင်အောင်တားဆီးပေးဖို့ကမ္ဘောဒီးယားအစိုးရကပြောကြားထားတာပါတစ်ချိန်တည်းမှာပဲမလေးရှားနိုင်ငံမှာထိန်းသိမ်းထားတဲ့ကမ္ဘောဒီးယားအတိုက်ခံဒုတိယခေါင်းဆောင်မူဆိုချွားကိုလွှဲပြောင်းပို့နိုင်ဖို့တတိယနိုင်ငံရှာနေတယ်လို့မလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်ကဒီကနေ့ပြောကြားလိုက်ပါတယ်။ပြည်ပမှာခိုလုံနေတဲ့မူဆိုချွားဟာပြည်ပကနေအာဏာသိမ်းဖို့ကြိုးစားနေတဲ့အတွက်ဖမ်းဆီးပေးဖို့ကမ္ဘောဒီးယားကတောင်းဆိုတဲ့အတွက်မလေးရှားလူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေထိန်းသိမ်းခဲ့တာဖြစ်ပါတယ်။သူများပြည်တွင်းရေးဝင်မဆွတ်ဘူးဆိုတဲ့အာဆီယံမူကိုဆွဲကင်ထားတဲ့မလေးရှားအနေနဲ့ချက်စားနိုင်ငံအရေးအတွက်မလေးရှားမှာအခြေစားပြီးလှုပ်ရှားတာလက်မခံလို့တဲ့အကြောင်းမလေးရှားဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်ရှင်။
ကြာသပတေးနေ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးသွားတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုထုတ်လွှင့်ပေးသွားပါမယ်။ကရားပြည်နယ်လွိုက်ကော်မြို့မှာမကြာခင်ကစိုက်ထူခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းကျေးရုပ်ရွှေပြောင်းပေးဖို့ဦးဆောင်ပါဝင်ခဲ့ပြီးအစိုးရကိုလည်းဝေဖန်ခဲ့တဲ့ကရင်နီလူငယ်ခေါင်းဆောင်6ယောက်ကိုမြို့နယ်တရားရုံးကဒီကနေ့နိုဝင်ဘာလ9ရက်မှာအလုံနဲ့ထောင်ဒဏ်6လချမှတ်လိုက်ပါတယ်။ဖွဲ့စည်းပုံမှာဖော်ပြထားတဲ့နိုင်ငံသားတယောက်ရဲ့လွတ်လပ်ခွင့်ကိုဆန့်ကျင်ပြီးအခုလိုအမိန့်ချမှတ်ခံရတာဟာတရားစီရင်ရေးစနစ်တင်းဆောင်သွားတာဖြစ်တဲ့အကြောင်းဖမ်းဆီးခံလူငယ်တွေကလာရောက်ဝန်ရံသူတွေကိုပြောပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်စူးစီးတင်ပြပေးထားပါရရှင်
။ကြားပြည်နယ်အစိုးရကဗိုလ်ချုပ်အောင်ဆန်းကျေးရုပ်ကိုလူထုဆန္ဒမပါဘဲအများပြည်သူပိုင်တဲ့နေရာမှာစိုက်ထူခဲ့တဲ့အတွက်ကြောင့်ဆိုပြီးဦးဆောင်ဆန္ဒပြတောင်းဆိုခဲ့တဲ့ကရင်နီလူငယ်6ယောက်ကိုဒီကနေ့တရားရုံးက18ကြိမ်မြောက်ရုံးချိန်မှာအလုံနဲ့ထောင်ဒဏ်6လအမိန့်ချမှတ်လိုက်ပါတယ်။ကြားပြည်နယ်အစိုးရရဲ့ဖမ်းဆီးစစ်ဆေးမှုတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်ပိုင်းလူငယ်6ယောက်နဲ့ဆွေးနွေးမှုတွေလုပ်နေတဲ့ကြားမှာပဲအစိုးရကနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုလုံခြုံရေးဆိုင်ရာအကာအကွယ်ပေးရေးဥပဒေပုံမှန်30နဲ့တရားစွဲခဲ့တာပါဆွေးနွေးမှုတွေရဆိုင်သွားပြီးတရားစွဲတဲ့ကိစ္စတွေဖြစ်ပေါ်လာတဲ့အပေါ်မှာဒီမိုကရေစီညီလာမကြပဲအာဏာရှင်ဆန်ကြောင်းလူငယ်6ဦးတည်းကတဦးအပါအဝင်ဖြစ်တဲ့ခွန်တော်မတ်စ်ကဒီနေ့တရားရုံးအမိန့်ချပြီးမှအခုလိုပြောပါတယ်
ကျွန်တော်တို့ဖားရလောက်အောင်ဒီဖိုင်လိုရတက်တွေလည်းမရှိပါဘူးသို့တော့အနေထားရဒီမိုကရေစီနိုင်ငံသွားပါတယ်လို့ဘယ်တော့ပဲပြောဟိုလက်ရှိကျင့်သုံးနေတဲ့ပုံစံကအာဏာရှင်ပုံစံမျိုးပဲရှိနေသေးတယ်ဆိုတာဒီကနေ့ထောင်ထားလိုက်ဆမလာတဲ့ပုံမှာတက်တွေပြတာဖြစ်ပါတယ်
လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ဟာဒီမိုကရေစီရဲ့အခြေခံလိုအပ်ချက်ဖြစ်ပြီးတရားစီရင်ရေးစနစ်မှာအုပ်ချုပ်ရေးကဝင်ရောက်ဆွတ်ဖက်နေတာဖြစ်တယ်လို့ထောင်နှံချမှတ်ခံရရဲ့ကိန်းဒီလူငယ်ခူးကျူဖဲကေကတရားရုံးကိုလာရောက်ဝင်ရံတဲ့သူတွေကိုအခုလိုပြောပါတယ
်။ဒါဘာလို့ပြလဲဆိုရင်ကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီစနစ်ကရိုင်းနေနေပြီဆိုတာပြတယ်။တရားစီရင်စနစ်မှာအုပ်ချုပ်ရေးစနစ်ကဝင်ရောက်ပြီးသိုးမိုးနေတယ်ဆိုတာပြတဲ့အချက်ချက်ဖြစ်ပါတယ်။ဆိုတော့ဒါကိုကျွန်တော်တို့ရှုတ်ချပါတယ်။ဒုတိယချက်ကကျွန်တော်တို့ကဖက်စီပုံကပေးထားတဲ့နိုင်ငံသားဆိုင်ရာအခွင့်အရေးဖြစ်တဲ့ပုံမှန်3-4ကိုကျွန်တော်တို့ကတိတိယောက်အသုံးချခဲ့ခြင်းပဲဖြစ်တယ်။ဆိုတော့ကျွန်တော်ရဲ့ဖက်စီပုံကပေးထားတဲ့နိုင်ငံသားဆိုင်ရာအခွင့်အရေးတွေချိုးဖောက်ခံရတယ်ဆိုတာကိုသူပြချက်နေပြောချင်တယ်
မြန်မာနိုင်ငံကဆယ်စုနှစ်ပေါင်းများစွာရင်ဆိုင်နေရတဲ့ပြည်တွင်းဆက်အဆုံးသက်ရေးအတွက်လက်ရှိအစိုးရကငြိမ်းချမ်းရေးဖော်ဆောင်မှုတွေလုပ်နေတဲ့ကာလဖြစ်တာကြောင့်ဒေသခံတိုင်းသားတွေရဲ့သဘောဆန္ဒနဲ့ဆက်ညင်ပြီးဗိုလ်ချုပ်ကြီးရုပ်ကိုဆက်ထားရှိခြင်းဟာတိုင်းသားစည်းလုံးညီညွတ်ရေးကိုပြပြစေရဲ့လို့ရဖြစ်ကြောင်းထောင်နှံချမှတ်ခံရတဲ့ KND လူငယ်တွေကပြောပါတယ်။နိုင်ငံသားတယောက်အပေါ်မှာအစိုးရကိုယ်တိုင်ကနိုင်လို့လို့ဥပဒေနဲ့တရားစွဲတာဟာမှားယွင်းနေကြောင်းနဲ့ပြည်내ဝန်ကြီးချုပ်ကစားတရားလိုလိုပြီးတရားစွဲတယ်ပြည်내အစိုးရရုံးလက်ထောက်ညွှန်ကြားမှုဥတ္တနောင်ဘက်ကတင်သွင်းတဲ့သက်သေရွေဟာလွတ်လပ်တဲ့သက်သေရွေမဟုတ်ခဲ့ကြောင်းကရင်ပြည်လူငယ်6ဦးရဲ့ရှိနေစောခုတလီက VOA ကိုအခုလိုပြောပါတယ
်ဒီကိုစားဆက်ဆိုတဲ့တရားလူဆိုလည်းပြည်내အစိုးရရဲ့လက်ထောက်ညွှန်ကြားမှုဖြစ်တဲ့ဟိုဟာလက်ထက်ဆိုတဲ့သက်သေတဲ့ကရဲမဟုတ်တဲ့သက်သေဒီအလုပ်ကဒီအစိုးရရုံးမှာလွတ်လုံနေတဲ့ဘူထန်နေဖြစ်တယ်ဆိုတော့သူရဲ့ဟိုဒီဝီချုပ်ရဲ့ဒီလက်အောက်မှာပဲရှိနေတယ်ဟိုသက်သေဖြစ်တဲ့တောင်းလို့ကျွန်တော်လူလာတဲ့တက်တီမဟုတ်လို့ပြောလို့ရတာပေါ့ဟုတ
်နိုင်လို့လုံပုံမှန်ရဆိုရင်ထောင်နဲ့6လကနေအမြင့်ဆုံး3နှစ်အပြင်ဒဏ်ငွေ15သိန်းပူကျွဲချမှတ်ခံရနိုင်တဲ့အမှုဖြစ်ပေမဲ့တရားသူကြီးကအနေဆုံးပြစ်ဒဏ်ကိုဒီနေ့ချမှတ်ခဲ့တာပါမတူညီရဲ့အဖွဲ့အစည်းအတိုင်းဝန်တွေကြားမှာညှိနှိုင်းမှုမရှာဘဲပုံမှားတွေအမျိုးမျိုးနဲ့အခုလိုထောင်ဒဏ်ချမှတ်အပြစ်ပေးတာဟာပြည်ထနာရဲ့အဖြစ်မဟုတ်ကြောင်းကရင်နီနိုင်ငံရေးအဖွဲ့အစည်းတွေကပြောပါတယ်။ဒီနေ့ပြည်ထန်ချမှတ်ခံရတဲ့ကရင်နီလူငယ်တွေကတော့ခူချူဖဲကေ၊ခူရီဒူ၊ခွန်တောမတ်စ်၊ပါစကွာလေ၊ခွန်ကျုံပေါ်နဲ့ဒီဒီတို့ဖြစ်ပါတယ်။အခုလိုအမိန့်ချမှတ်ခံရတာနဲ့ပတ်သက်လို့မိသားစုဝင်တွေနဲ့ကာကွယ်ရှင်တွေရဲ့သဘောထားအပေါ်မှာမူတည်ပြီးဘလို့တုံ့ပြန်သွားမယ်ဆိုတာလက်တလောဆွေးနွေးနေကြောင်းကင်းဒီလူငယ်တွေရဲ့ရှိနေကပြောပါတယ
်။ကိုဇော်ထက်ပြောပြသွားတာပါရှင်။အခုငင်းချမ်းရေးဆွေးနွေးဖို့ညှိနှိုင်းနေတဲ့အခြေအနေကိုကြည့်ကြရအောင်ပါ။အစိုးရရဲ့ငင်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်လို့ခေါ်တဲ့ NCA လက်မှတ်မရေးထိုးထားရသေးတဲ့လက်နက်ကိုင်အဖွဲ့၄ဘွဲတို့လာမယ့်သတင်းပတ်အတွင်းတွေ့ဆုံဆွေးနွေးနိုင်ဖို့ညှိနှိုင်းနေတဲ့အကြောင်းကြားဝင်ဆောင်ရွက်ပေးနေတဲ့ငင်းချမ်းရေးအကျိုးဆောင်အဖွဲ့ကပြောပါတယ်။လောလောဆယ်မှာတော့ဒီလအတွင်းတွေ့ဆုံဖို့ရှိကြောင်းပြောပေမဲ့ရက်နဲ့နေရာကိုနှစ်ဖက်ရွေးချယ်နေစေဖြစ်ကြောင်းလည်းပြောပါရတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါရရှင်
။ဟုတ်ကဲ့အမျိုးသားပြည်နယ်တင်ပြရေးနဲ့ငင်းချင်းရေးဘူဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်လို့ခေါ်တဲ့ KIO ကချင် MNDJP ကိုကန် PSLF တအန်းပလောင်နဲ့ ULA ရခိုင်လက်နက်ကိုင်အဖွဲ့တွေဟာစက်တင်ဘာလ18ရက်နေ့မှာကျိုင်းတုံမြို့မှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်အော်တိုဘာလအတွင်းမှာနောက်တစ်ကြိမ်ထပ်မံဆွေးနွေးဖို့သဘောတူထားတာပါ။ဒါပေမဲ့အော်တိုဘာလအတွင်းမှာဒရင်ကျွရုံပိရက်တွေနဲ့တိုက်ဆိုင်တာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လင်းနစ်ပြည့်အခမ်းအနားကျင်းပတာတွေကြောင့်နိုဝင်ဘာလအတွင်းကိုရက်ရွှေ့ပြောင်းခဲ့ပါတယ်။လောလောဆယ်မှာတော့လာမယ့်အပတ်အတွင်းမှာတွေ့ဆုံနိုင်ဖို့အတွက်ညှိနှိုင်းနေတယ်လို့တွေ့ဆုံဆွေးနွေးရေးအတွက်ဂျာဝင်ဆောင်ရွက်ပေးနေတဲ့ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဦးအင်ရှင်ဆန်းအောင်ကပြောပါတယ်
။ညှိနှိုင်းနေသေးပဲရှိပါသေးတယ်။ဒုတိယအပတ်လို့တော့ပြောထားတာပဲဒါမှမဟုတ်တကယ်ဖြစ်လာမလားဖြစ်လာဘူးလားနည်းနည်းရှေ့သွားမလားတော့ပြောသတ်ဖို့ရတယ်။ဒီနှုန်းဘာလအထက်မှာတော့တခြားဘောတော့ဖြစ်မှာပဲဒါမှမဟုတ်ရက်နဲ့နေရာတော့အတိအကျမသိသေးဘူး။အစိုးရဘက်ကတော့အကျိုင်းတုံပေါ့။ဆရာဘက်ကအကျိုင်းတုံရေးရရှိပါတယ်။ဒါမှမဟုတ်ဘယ်ဟာမှဒီပြောလို့မရသေးပါဘူးခင်ဗျာ
။လက်နက်ကိုင်အဖွဲ့တွေဘက်ကမူဆယ်မိုင်းလားနဲ့လွယ်ကျဲကိုအစိုးပြုထားကြောင်းလည်းပြောပါတယ်။ AA အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခိုင်တုခကလည်းညှိနှိုင်းနေစေရှိကြောင်းပြောပါတယ
်။နေဖွဲ့နေရာနဲ့ပတ်သက်ပြီးတော့ဒါကျွန်တော်တို့ဘက်ကတော့ဒီမိုင်းလားကိုအစိုးပြုထားတာရှိတယ်ဗျ။ဆိုတော့အခုရှင်တိတော့ဒါနေရာကတော့ဆက်ပြီးတော့ဒါညှိနေကြတော့ပဲဖြစ်နေတယ်ဒါအတီးပြုတ်လို့တော့မရသေးဘူးတွေ့ဆုံမဲ့ရဲကလည်းပဲဒါညှိကြတော့ပဲရှိသေးတယ်ဟိုအတီးပြုတ်လို့မရသေးဘူး
ပြီးခဲ့တဲ့ရက်ပိုင်းကကျောင်းနိုင်ငံသားရဲ့ဝန်ကြီးဌာနကအာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆွန်ကောရှန်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေတွေ့ဆုံစဉ်က bilateral call နှစ်ဖက်အပြည့်ရဲ့စာချုပ်ချုပ်ဆိုရေးအတွက်တည်ဆုံနေတဲ့အချက်တွေကိုမေးမြန်းတာရှိကြောင်းလည်းပြောပါတယ်ဒီလ6ရက်နေ့ကတော့မစ္စတာဆွန်ကောရှန်နဲ့နိုင်ငံတော်အတိုင်းမခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်းစွေတို့တွေ့ဆုံချိန်မှာကျောင်းနိုင်ငံက NRPC အတွက်ဒေါ်လာငွေ4သိန်းလှူဒန်းခဲ့တယ်လို့ငင်းချမ်းကြီးအတွက်လိုအပ်တဲ့အကူအညီကိုအမြန်ဆုံးပေးသွားမှာဖြစ်ကြောင်းမစ္စတာဆွန်ကောရှန်ကပြောကြားခဲ့ပါတယ်။ဒီရက်ပိုင်းတွေအတွင်းမှာကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာတိုက်ပွဲတွေငြင်းတက်နေပေမဲ့ရခိုင်ပြည်နယ်အတွင်းမှာတော့တမ်ဘရွန်နဲ့အေအေကြားမှာတိုက်ပွဲတွေပြင်းထန်နေခဲ့တယ်လို့အေအေကလွှတ်တော်ကိုယ်စားလှယ်တဦးနဲ့စစ်ဘက်ရက်ဘက်ဝန်ထမ်းတွေကိုဖမ်းဆီးထိန်းသိမ်းထားတာကြောင့်လဲကျင်းပမှုတွေမြင့်တက်နေပါတယ်။ဒီလအတွင်းမှာကျင်းပမဲ့ဆွေးနွေးပွဲအပေါ်တမ်ဘရွန်ရဲ့သဘောထားကိုတော့ဗိုလ်မှူးချုပ်ဇော်မင်းထွန်းက VOA ကိုအခုလိုပြောဆိုပါတယ်။
ကျွန်တော်တို့ဒီရတော့ကတော့ NRPC ကတော့သူကတော့ဆက်လက်ပေါင်းရနေတယ်ဆိုတာသိရပါတယ်ဒီကြားထဲမှာတော့သူတို့ဟိုအင်းလိုက်ပေါင်းရနေတဲ့ဟာလေးကြီးရှိပါမယ်ခင်ဗျကျွန်တော်တို့ဒီကတော့ဟို NRPC ရဲ့ညွှန်ကြားတဲ့အချိန်မှာဒုတိယပုံစံကြီးတရားဦးပေါင်းပြကြဆွေးနွေးနေတဲ့ရေဖွဲ့ဖွဲ့စရာရှိပါတယ်ကျွန်တော်တို့ဘဝနိုင်ရင်လည်းပါဝင်သွားမှာဖြစ်ပါတယ်
စတင်ပါလာကကျင်းပတဲ့ကျိုင်းတုံဆွေးနွေးပွဲမှာတော့သဘောတူညီချက်9ချက်ရရှိခဲ့ပြီးအဲ့ဒီအချက်တွေမှာ bilateral call နှစ်ဖက်ပြည့်ရစာချုပ်ချုပ်ဆိုရေးလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေခြုံငင်းရေးတက်နေရာချထားရေးတိုက်ပွဲတွေထပ်မံမဖြစ်ပွားစေဖို့အတွက်စီမင်းစည်းကမ်းတွေချမှတ်ရေးဆက်ဆံရေးရုံးတွေဖွင့်လှစ်ရေး NCA လက်မှတ်ရေးထိုးနိုင်ရေးနဲ့နေရာစွန့်ခွာသူတွေပြောင်းလဲနေရာချထားရေးစတာတွေပါဝင်ခဲ့ပါတယ်ဒီတဲ့ချင်းကျင်းပမဲ့အစည်းအဝေးမှာတော့ bilateral call နှစ်ဖက်ပြည့်ရစာချုပ်ချုပ်ဆိုနိုင်ရေးအတွက်လေးထားဆောင်ရွက်ဖို့ကို NRPC ဘက်ကတိုက်တွန်းထားပါတယ
်။သောရရှင်များရှင်လက်နက်ကင်ပဋိပက္ခတွေကြားမှာအကြောင်းအမျိုးမျိုးနဲ့အရက်သားတွေဖမ်းဆီးခံရအခက်မသိရင်အသက်ပါဆုံးရှုံးကြရတဲ့အထီးမကြခဏကြုံနေကြရပါလေ။အခုနောက်ဆုံးမှာဆိုရင်လေလွတ်တော်အမတ်တယောက်ကိုအေးအေးရခိုင်လက်နက်ကင်အဖွဲ့ကဖမ်းဆီးထားတဲ့အထီးပါလနဲ့ကင်ပတိပခရီချာမှာအရက်သားတွေအကာအကွယ်မဲ့နေကြရတာဘာကြောင့်များပါလဲအရက်သားတွေလုံခြုံရေးဘယ်သူတွေကဘယ်လိုတာဝန်ယူနိုင်မလဲဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voenews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းလေးလိုင်းအစီအစဉ်ကကြိုဆိုပါရစေ
။လာမယ့်စနေညတိုင်းရဲ့လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရစေ။အမေရိကန်ပြည်ထောင်စုဗာဂျီးနီးယားနဲ့ကန်တက်ကီပြည်နယ်တွေမှာအင်ကာနေကလုပ်တဲ့ရွေးကောက်ပွဲတွေမှာဒီမိုကရက်တွေအနိုင်ရခဲ့ပြီးလာမယ့်2020သမ္မတရွေးကောက်ပွဲမှာသမ္မတထရမ့်ကိုအနိုင်ရဖို့အလားအလာကောင်းတွေတွေ့နေရပါတယ်။ဒီရွေးကောက်ပွဲတွေမြို့ပေါ်မှာနေထိုင်သူတွေကဒီမိုကရက်တွေကိုအလုံးအရင်နဲ့မဲပေးထောက်ခံခဲ့ကြပြီးလာမယ့်2020ရွေးကောက်ပွဲအနိုင်ရဖို့မှာလည်းဒီနီလန်ကိုထိထိရောက်ရောက်အသုံးပြုလာနိုင်ပွဲရှိပါတယ်။ VOA သတင်းတောက်ဂျင်မဲလုံးသတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပါမယ်ရှင်။
အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်လွှတ်တော်ရွေးကောက်ပွဲတွေမှာတော့မြို့မှနေထိုင်တဲ့သူတွေရဲ့ထောက်ခံမဲတွေကြောင့်ဒီမိုကရက်တွေကပြည်နယ်လွှတ်တော်နေရာစလုံးကိုအနိုင်ရခဲ့ပါတယ်။ဒီလိုနိုင်လိုက်တဲ့အတွက်ဒီမိုကရက်ပြည်နယ်အုပ်ချုပ်ရေးမှူး Ralph Northam အတွက်လည်းအများကြီးအထောက်အကူဖြစ်သွားစေပါတယ်။
Because I'm here to officially declare today no
ဒီနေ့ကျွန်တော်ဒီကိုလာရတာကတော့ဗာဂျီးနီးယားပြည်နယ်မှာဒီမိုကရက်တွေအနိုင်ရတယ်ဆိုတာကိုတရားဝင်ကြေညာဖို့လာတာပါ။ဂုဏ်ယူပါတယ်။
ကန်တက်ကီပြည်နယ်ကပြည်နယ်အုပ်ချုပ်ရေးမှူးရွေးကောက်ပွဲမှာတော့ဒီမိုကရက်တစ်ပါတီကအန်နီဘာရှယ်က Republican Party ကလက်ရှိပြည်နယ်အုပ်ချုပ်ရေးမှူး Matt Bevin ကိုအနိုင်ရတယ်ဆိုပြီးတော့ကြေညာပါတယ်။သူအခုလိုနိုင်တာကပြည်နယ်တွင်းကိစ္စတွေကိုအဓိကအလေးပေးလှုပ်ဆောင်ခဲ့တာကြောင့်ဖြစ်တယ်လို့ဘာရှယ်ကပြောလိုက်ပြီးတော့ဒါဟာတနိုင်ငံလုံးမှာရှိတဲ့ဒီမိုကရက်တွေအတွက်လည်းသင်ခန်းစာတစ်ခုဖြစ်တယ်လို့ဆိုပါတယ်
။ Yeah, my message would be that this race is not about
ကျွန်တော်ပြောချင်တဲ့သတင်းစကားကတော့ဒီရွေးကောက်ပွဲကအင်ဂျီရောမှာသမ္မတဘသူတက်အုပ်ချုပ်မယ်ဆိုတာမျိုးမဟုတ်ပါဘူး။ဒါကကျွန်တော်တို့ပြည်နယ်မှာဘယ်သူအုပ်ချုပ်မယ်ဆိုတာပ
ါ Republican ပြည်နယ်အုပ်ချုပ်ရေးမှူး Bevin ကတော့အခုချိန်ထိသူရှုံးနေတယ်လို့လက်မခံသေးပဲရွေးကောက်ပွဲမတိုင်ခင်သမ္မတ Trump ကမဲဆွယ်ပေးခဲ့တဲ့အတွက်အနိုင်ရမယ်လို့မျှော်လင့်နေခဲ့တာပ
ါ Kentucky is leading the way and that we
Kentucky ပြည်နယ်ကဥဆောင်ပြီးတော့ American သမ္မတကြီး Donald Trump ကိုကျွန်တော်တို့ထောက်ခံပါတယ်
မရိကန်တောင်ပိုင်းကကွန်ဆာဗေးတစ်တွေအများစုဖြစ်တဲ့ Mississippi ပြည်နယ်ရဲ့ပြည်နယ်အုပ်ချုပ်ရေးမှူးရွေးကောက်ပွဲမှာတော့ Republican Party ကကိုယ်စားလှယ် Long State Reef အနိုင်ရသွားပါတယ်
။ The National Liberals believe if they can come to Mississippi and win this election,
နိုင်ငံတဝမ်းမှာရှိတဲ့ Liberal Party တွေက Mississippi ပြည်နယ်ကိုလာပြီးဒီရွေးကောက်ပွဲနိုင်ရင်ပဲသူတို့ဟာလာမယ့်2020မှာသမ္မတ Trump ကိုနိုင်နိုင်တယ်လို့ယူဆနေကြပါတယ်။
ဒါမဲ့လည်းအခုနောက်ဆုံးရွေးကောက်ပွဲရလဒ်တွေကြောင့်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌ Tom Perez အပါအဝင်ဒီမိုကရက်တွေကတော့အားတက်နေကြပါတယ
်။ Yesterday's victory was a victory for all Democrats.
ဒီရွေးကောက်ပွဲနဲ့ရမှုကဒီမိုကရက်တွေအားလုံးအတွက်တော့အောင်ပွဲဖြစ်ပါတယ်။ဒါအပြင်ဒါကကျွန်တော်တို့ဒီမိုကရေစီစံနှုန်းစံသားတွေအတွက်လည်းအောင်ပွဲလို့ထင်ပါတယ်။နိုင်ငံရေးအတိုင်းအဝိုင်းတွေကကျွန်တော်တို့ရဲ့မိတ်ဆွေတွေကိုဘယ်လိုကျေးဇူးတင်ရမှန်းတော့မသိပါဘူး
။အင်္ဂါနေ့ကကျင်းပခဲ့တဲ့ဒီနောက်ဆုံးရွေးကောက်ပွဲတွေအတွင်းမြို့ပြမှာနေထိုင်သူတွေကြား Republican Party ကိုထောက်ခံသူတွေကြာဆင်းခဲ့ပြီးတော့လူလူစစ်တမ်းတွေမှာလည်းဘေပါတီကိုမှမပုံနေခြင်းမရှိတဲ့တီးကြလွတ်လပ်တဲ့မဲဆန္ဒရှင်တွေကြားမှာလည်းသမ္မတ Trump ပေါ်ထောက်ခံမှုတွေကြာဆင်းလာနေတယ်ဆိုပြီးတော့ဖော်ပြနေပါတယ်။သမ္မတ Trump ကတော့သူ့ကိုထောက်ခံတဲ့မဲဆန္ဒတွေကိုပဲအဓိကအာရုံစိုက်နေတယ်လို့ USA Today သတင်းစာကသတင်းတော့ Susan Page ကပြောပါတယ်။
Maybe the biggest surprise of the Trump presidency, and I say that recognizing
that the Trump ye tamara tadan de chao ma an a tin sia ri ga myo song phit pi lo ei the ga an a tin sia a kaung song de khu ga lo tamara sa phit la chain ga sa pi lo tu ko thauk khan mu ri to la aw ma lut nai ga da be ni tu bo thauk khan mu shi pi da lu ri ko be tu ga ayung sai ni da
de cho lu lu sit tan ni ma lo tamara Trump ha Democratic Party ga tu ye adika pyain bat de naw ma shi ni bi ဒါမဲ့လည်း2016တုန်းကသူကပ်ပြီးအနိုင်ရခဲ့တဲ့ရွေးကောက်ပွဲအတွက်အရေးပါတဲ့ပြီးနေတဲ့ချို့မှာတော့အခြေအနေကောင်းနေတယ်ဆိုပြီးတော့ဖော်ပြနေပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြသွားတာပါရှင်။ကြာသပတေးနေ့ညနေခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။နောက်နှစ်နိုင်ကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့ကျန်းမာရေးကဏ္ဍမြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေနားဆင်ကြရမှာပါ။လိုင်းဒိုမီတာ19kHz 15453ညာလိုင်းဒိုမီတာ25kHz 11803ညာလိုင်းဒိုမီတာ32kHz 9335တို့ကနေနားဆင်နိုင်ပါတယ်ရှင်အခုကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်2020အမေရိကန်သမ္မတရွေးကောက်ပွဲမှာပြန်ဖက်ဖြစ်လာနိုင်ရရှိတဲ့ဒုသမဟောင်းဂျိုးဘိုင်ဒန်နဲ့ပတ်သက်လို့စုံစမ်းမှုယူကရိန်းကိုဖိအားပေးခဲ့တဲ့သမ္မတဒေါ်နယ်ထရန့်ရဲ့ဂျိုးဘိုင်ဒန်မှုတွေအတွက်အရေးယူနိုင်မဲ့စုံစမ်းမှုတွေကိုရှေ့သတင်းဘက်ကဆက်လို့အများပြည်သူရှေ့မှာမှကြားနာသွားမယ်ကြောင်းအလွတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌကညင်ညာလိုက်ပါတယ်။သတင်းဘက်တော့ကြားလွတ်တော်မှာတကပိတ်စုံစမ်းခဲ့ပြီးတဲ့နောက်သမ္မတပေါ်အမေရိကန်လူထုကဆုံးဖြတ်ခွင့်ရတော့မှဖြစ်တဲ့အကြောင်းမနေ့ကပဲထောက်လှမ်းရေးကော်မတီဥက္ကဋ္ဌအဒန်ရှစ်ကပြောဆိုလိုက်တာပါ။အမေရိကန်သမ္မတနဲ့ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီတို့ဇူလင်လတဲ့တုန်းကဖုန်းဆက်သွယ်ပြောကြားမှုအတွင်းဥပဒေချိုးဖောက်တဲ့လို့ရဲ့တစုံတရာမကျွလွန်ခဲ့တဲ့အကြောင်းရှင်းနေချုပ်ကိုသတင်းစာရှင်းလင်းပွဲလုပ်ပြီးဖြည့်ရှင်းခိုင်းခဲ့တဲ့အကြောင်းသတင်းတွေထွက်ပေါ်နေတာကိုသမ္မတထရန့်ကမှန်မှန်ကန်တဲ့အကြောင်းငြင်းဆန်လိုက်ပါတယ်။သမ္မတကသတင်းစာရှင်းလင်းပွဲလုပ်ဖို့တောင်းဆိုခဲ့ရင်လည်းရှင်းနေချုပ်ဝီလျံဘတ်ကငြင်းဆန်ခဲ့တာဖြစ်တဲ့အကြောင်းဝါရှင်တန်ပို့သတင်းစာကဖော်ပြခဲ့တာပါ။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာဆွေးနွေးညှိနှိုင်းမှုတွေမှာတိုးတက်မှုတွေရလာတဲ့အမျှအပြန်အလှန်သွင်းကုန်ကိုတိုးမြင့်ထားတာတွေပဲဖြစ်ဖို့နှစ်ဖက်သဘောတူထားတဲ့အကြောင်းတရုတ်ကုသရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ဆွေးနွေးမှုတွေမှာတိုးတက်မှုတွေရလာတဲ့ပုံမူတည်ပြီးသွင်းကုန်ကိုတိုးမြင့်ထားတာတွေကိုတဖြည်းဖြည်းဖယ်ရှားသွားဖို့နှစ်ဖက်ကိုယ်စားလှယ်သဘောတူခဲ့တာဖြစ်တဲ့အကြောင်းတရုတ်ကုသရေးဝန်ကြီးဌာနပြောခွင့်ရသူကောင်ဖန်းကဒီနေ့ပဲပြောဆိုလိုက်တာပါ။တူကီနိုင်ငံကိုအမေရိကန်ကဆင့်မြင့်ချက်တက်လေရင်နဲ့ရောင်းချမဲ့အစီအစဉ်စိုင်းငံ့ထားတာကိုရုပ်သိမ်းမပေးရင်ရုရှားနဲ့ဆက်ဆံရေးတိုးမြင့်သွားမယ့်အကြောင်းတူကီသမ္မတရီချစ်တိုင်အာရဝန်ကချီးကျောက်လိုက်ပါတယ်။နှစ်ဖက်သမ္မတတွေရှေ့တွင်မှာထဲတွေ့ဆုံမှုရှိနေချိန်မှာပဲအခုလိုသတိပေးပြောဆိုလိုက်တာပါ
။နိုဝင်ဘာလ9ရက်ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Dexter Wandira ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Intercept 70နဲ့ Mia Set 3တို့ကဓာတ်ရိုက်ထုတ်လွှင့်ပေးမဲ့ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOA သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။